ပြည်ထောင်စုပြန်ကြားရေးဝန်ကြီးဦးကျော်စန်းကတာဝန်သိမှုနဲ့အတူစာပေလွတ်လပ်ခွင့်နေရှိလာတဲ့အမျှနောက်ဆုံးမှာစာပေစစ်စစ်ရေးအဖွဲ့ဆိုတာစာပေရေးသားမှုတွေကိုစောင့်ကြည့်တဲ့အဖွဲ့ဖြစ်နေတာရှိကောင်းရှိတော့မှာဖြစ်တယ်လို့ပြောလိုက်ပါတယ်။နိုင်ငံရေးကျင်းသားတွေထပ်ပြီးတော့လွှတ်ပေးဖို့ရှိမရှိနဲ့ပတ်သက်လို့မှတ်ချက်မပေးပေမဲ့နေဝေးထောင်တွေရောက်နေတဲ့အကျဉ်းသားတွေကိုမိသားစုနဲ့နီးတဲ့အရက်တွေကိုပြောင်းရွှေ့ပေးဖို့စီစဉ်နေတယ်လို့ဝန်ကြီးဦးကျော်စန်းကပြောပါတယ်။ဘင်ကောက်ကနေ VOA ဝိုင်းတော်သူဒေါခင်ဆိုးဝင်းကပြန်ကြားရေးဝန်ကြီးဦးကျော်ဆန်းကိုဒီကနေ့တီးတန့်တွေ့ဆုံမေးမြန်းထားပါလိမ့်ရှင်
။ဟုတ်ကဲ့ပါ။ကမ္ဘာပေါ်မှာစာပေလွတ်လပ်ခွင့်မရှိဆုံးနိုင်ငံစီးရင်ထဲမှာမြန်မာနိုင်ငံမပါဝင်တော့အောင်တာဝန်ရှိဆုံးပြန်ကြားရေးဝန်ကြီးတယောက်အနေနဲ့ဘလို့ကင်တွယ်နေတယ်လဲဆိုတာကိုကျွန်မမေးပြခဲ့ပါတယ်။ဝန်ကြီးဦးကျော်ဆန်းကတော့သူ့ရဲ့ဆောင်ရွက်ချက်တွေကိုလွှတ်တော်ထဲမှာတင်ပြဆွေးနွေးခဲ့ပြီးတော့စာပေစီစစ်မှုကန့်သတ်ချက်တွေကိုလျှော့ပေါ်ပေးနေပြီးတော့တရီလွတ်လပ်ခွင့်နေပို့ပြီးရှိလာအောင်လေကြိုးပမ်းနေတဲ့အကြောင်းကိုအခုလိုပြောပါရရှင်
။နောက်ဆုံးကြရင်တော့ဒေါခင်ဆိုးဝင်းပြောတဲ့တရင်လွတ်လပ်ခွင့်တို့စာအုပ်စာဆောင်ထုတ်ဝေခွင့်ဆိုတာတွေကစောစောကဥပဒေနဲ့အညီသတ်မှတ်ပေးထားတဲ့မူပေါင်းတွေအတွင်းကလွတ်လပ်မှုနဲ့တာဝန်ယူမှုလွတ်လပ်မှုနဲ့စင်ကြယ်လုံတရားပေါင်းအတွင်းကလွတ်လပ်စွာရေးသားဆောင်ရွက်ခွင့်တွေရသွားမှာပဲဖြစ်ပါ
ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေအကောင့်ထဲပေါ်နေတဲ့နေရာမှာစာပေစီစီရေးအဖွဲ့ဆိုတာမရှိသင့်တော့ဘူးလို့စာပေစီစီရေးအဖွဲ့အကြီးအကဲကပြောဆိုခဲ့တဲ့အပေါ်ဝန်ကြီးဦးကျော်ဆန်းကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပြပါဗျ
။နောက်ကြရင်တော့အဲ့ဒီစာပေစီစစ်ဆိုတာကစာပေရေးသားမှုတွေကိုစောင့်ကြည့်ရုံလောက်ပဲလုပ်တဲ့အလုပ်မျိုးကိုလုပ်ဖို့ရှိကောင်းရှိအဲ့လောက်ပဲရှိကောင်းရှိတော့မှာ
ဒီမိုကရေစီထွန်းကားတဲ့နိုင်ငံကြီးတွေတင်မကပဲနဲ့အိန္ဒိယအာဆီယံနိုင်ငံတွေထဲမှာတောင်းမှသမရပဲဖြစ်ဖြစ်ဝန်ကြီးချုပ်ပဲဖြစ်ဖြစ်နိုင်ငံသားရေးဝန်ကြီးပဲဖြစ်ဖြစ်ဝန်ကြီးဌာနအလိုက်စသဖြင့်ပြောခွင့်ရပုဂ္ဂိုလ်တွေတသက်မှတ်ထားရှိပြီးတော့သတင်းထူးရင်ထူးသလိုသတင်းဌာနတွေကနေအချိန်မီ၍ဆက်သွယ်လို့ရကြပါတယ်မြန်မာပြည်ရင်းကသတင်းအချက်အလက်တွေကိုမှန်မှန်ကန်ကန်သိရှိနိုင်ဖို့အတွက်သတင်းဌာနတွေအနေနဲ့အဆက်အသွယ်ရရှိဖို့အခက်အခဲရှိပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဝင်းကြီးဦးကျော်ဆန်းကအခုလိုဖြေပါတယ်
။ဝင်းကြီးဌာနအလိုက်တရင်နဲ့ပတ်သက်ပြီးတော့ contact person တွေစပြီးတော့ဖွဲ့စည်းနေပြီ။တာဝန်တွေပေးနေပြီ။ပြီးလို့ရှိရင်သူနဲ့အတူသူ့မှာတရင်နဲ့ပတ်သက်ပြီးတော့တိဆောက်ထုတ်ပြန်ပေးနိုင်ဖို့ရာအတွက်သူ့ရဲ့ဒီ media group လေးပေါ့ team လေးတွေလည်းဒါစပြီးတော့ဖွဲ့။ဒါကြောင့်နောက်ပိုင်းကျရင်တော့အဲ့ဒီဝန်ကြီးဌာနအလိုက် contact person နေစောစောတော့ခင်ဆိုးဝင်းပြောတဲ့ဝန်ကြီးဌာနအလိုက်ဒါ spoke man နေရဒါလေးတွေကိုသူတို့ဘက်ကလည်းသူတို့ဝန်ကြီးဌာနနဲ့အဓိကဆိုင်တဲ့ကိစ္စတွေမှာသူတို့မေးမြန်းလာရင်ပြောဆိုပြီးတော့ပြန်ကြားပေးမယ်မမေးမြန်းသည့်အတိုင်းသူ့ဝန်ကြီးဌာနကထုတ်ပြန်သင့်တဲ့အကြောင်းအရာတရေနေဆိုရင်လည်းသူတို့ကထုတ်ပြန်တော့မှာဖြစ်ပါ
မြန်မာအစိုးရဝန်ကြီးတွေကမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားဆိုတာမရှိပါဘူးလို့ပြောလို့ရှိတာကြောင့်မလို့ဝန်ကြီးဦးကျော်ဆန်းရဲ့အမြင်ကိုလည်းသိရအောင်ကျွန်မမေးကြည့်ပါသေးတယ်
။ခဏိကျွန်တော်တို့ဒီအကျဉ်းကျနေတဲ့ပုံကိုယ်တွေကတတ်မှတ်ထားတဲ့စီမင်းစည်းကမ်းဥပဒေတွေကိုကျူးလွန်တဲ့အတွက်ကြောင့်အဲ့ဒီစီမင်းစည်းကမ်းဥပဒေနဲ့ပဲကျွန်တော်တို့အရေးယူထားတာဖြစ်ပါတယ်။သို့တော်လည်းပဲအဲ့ဒီအထက်မှာနိုင်ငံကြီးလုတ်တဲ့ပုံကိုယ်တွေလည်းပါကောင်ပါမှာပါပဲအဲ့တော့ဒါတွေအားလုံးကလည်းတမဒါကြီးကသူ့ကိုအခြေခံဥပဒေကအနှင်းထားတဲ့လုတ်ပိုင်ခွင့်ကိုဆင်ကျင်တုံတရားနဲ့ကျင့်သုံးပြီးတော့ဒါတွေကိုမလုတ်ပေးနေလဲဖြေလျှော့ပြီးတော့ပေးနေပါတယ
်တမဒါဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်လူငယ်ချမ်းသာခွင့်နှစ်ကြိမ်ပေးခဲ့ပြီးတော့အကျဉ်းသား16,000ကျော်လွှတ်ပေးခဲ့ပြီးဖြစ်တယ်လို့ဝန်ကြီးဦးကျော်ဆန်းကရှင်းပြပါတယ်အဲ့ဒီလွှတ်ပေးလိုက်တဲ့အထက်မှာနိုင်ငံရေးအကျဉ်းသားမဆိုတလောက်ပဲပါခဲ့တဲ့အတွက်နောက်ထပ်ထပ်ပြီးလွှတ်ပေးဖို့ရှိမရှိမေးမြန်းရမှာတော့အခုလိုမှတ်ချက်ပေးပါရရှင်
။ဥမာရဝေးမှာပေါ့ရဝေးဆိုရတဲ့အစွန်အဖျားအကျဉ်းတောင်တွေမှာရောက်နေကြတဲ့တချို့သောဒီအကျဉ်းကြပုံကိုယ်တွေကိုဆိုရင်ခဏအခါမှာသူတို့တွေပို့ပြီးတော့မိသားစုနဲ့ထိတွေ့ဖို့အဆင်ပြေပြေဖြစ်ဖို့ရာအတွက်ဒါတွားရေးလိုက်လွယ်ကူတဲ့အကျဉ်းတောင်တွေကိုပြရွှေ့ပေးတာတွေလုပ်နေပါတ
ယ်မြန်မာအစိုးရကဒီမိုကရေစီရေးကိုရှေ့ရှုပြီးတော့ပြုပြင်ပြောင်းလဲရေးတွေကောင်ထဲပေါ်နေတဲ့နေရာမှာအိန္ဒိယနိုင်ငံတွေနဲ့ရင်မောင်းတန်းနိုင်အောင်အ အခြေခံအဆောက်အုံတွေလူသားအရေးမြစ်ရဲ့အရေးအသွေးမြင့်မားရေးစတာတွေမှာနိုင်ငံတကာရဲ့အကူအညီတွေလိုအပ်နေတယ်လို့ဝင်းကြီးဦးကျော်ဆန်းကအခုလိုပြောပါတယ
်ကျွန်တော်တို့ကနေ့မီဒီယာပိုင်းဆိုင်ရာရောဂျာနယ်အပိုင်းတွေရောအနာဂတ်အတွက်ကျွန်တော်ပြင်ဆင်ပြုပြင်တည်ဆောက်မှုတွေလုပ်နေပြီအဲ့လိုလုပ်တဲ့အခါမှာနိုင်ငံတကာရဲ့ကနိုင်ငံတကာကပူပေါင်းဆောင်ရွက်မှုတွေအကူအညီတွေပေးမယ်ဆိုရင်လည်းကျွန်တော်တို့ကကြိုးဆိုတယ်အလားတူပဲအကြောင်းမျိုးမျိုးနဲ့ပြပကိုရောက်နေကြတဲ့မြန်မာနိုင်ငံသားတွေကကိုယ်နိုင်ငံရဲ့အဆင့်မြင့်မားရေးအတွက်ပူပေါင်းဆောင်ရွက်ကြမယ်အကူအညီတွေပေးကြမယ်ဆိုရင်လည်းကျွန်တော်တို့ကကြိုးဆိုပါတယ
်ပြည်ထောင်စုပြည်ကြားရေးဝန်ကြီးဦးကျော်ဆန်းကိုဒီကနေ့တီးခြားတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါရဲ့ရှင်